ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထိလှုပ်ရှားမှုလို့ထင်ရှားခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုမှာပါဝင်ခဲ့မှုနဲ့ဒီမိုကရေစီရေလှုပ်ရှားသူဂျော့ရှူအာဝါကိုထောင်နဲ့3လပြစ်ပစ်လိုက်ပါတယ်။နှစ်လနီးပါးကြာဆန္ဒပြပွဲတွေအတွင်းဒဘိတ်စကန်ကနေထွက်ခွာဖို့တရားရုံးအမိန့်ကိုလိုက်နာဖို့ပြုတ်ခွက်မှုနဲ့ဟောင်ကောင်တရားရုံးကအသက်21နှစ်အရွယ်ဝမ်ကိုဒီကနေ့ပဲစင်ချစ်ချခဲ့တာပါ။ဝမ်ကဒဘိတ်စကန်မှာခေတ္တခဏလာရှိခဲ့ကြောင်းတရားသူကြီးအန်ဒရူးချန်ကလက်ခံပြောဆိုခဲ့ပေမဲ့ဆန္ဒပြလှုပ်ရှားမှုတွေမှာထဲထဲဝင်ပါဝင်ပတ်သက်မှုရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်။အဲဒီနေ့တော့ဥဆောင်မှုခံခံနာမှာရှိနေခဲ့တဲ့ဝမ်အတွက်ချက်ချင်းထောင်နဲ့စီရင်တာတင့်တော်တဲ့စင်ချစ်တစ်ခုဖြစ်ကြောင်းလည်းတရားသူကြီးကပြောဆိုခဲ့တာပါ။ဝမ်ကတော့ခန္ဓာကိုယ်ကိုချုံနှောင်ဖမ်းဆီးလို့ရပေမဲ့စိတ်ထက်ကိုချုံနှောင်ထားလို့မရနိုင်ရောတရားခွင်မတိုင်ခင်မှာပဲဒင်းနောက်တွေကိုမှတ်ချက်ပြီးပြောဆိုတော့ပါတယ်။ဒီမိုကရေစီလှုပ်ရှားသူနောက်တူဖြစ်တဲ့ရီဖယ်ဝမ်ကိုလည်းထောင်နဲ့ရက်တူချမှတ်ခဲ့ပြီးနောက်ထပ်တက်ကြွလှုပ်ရှားသူဒရာစင်ကျော်ကိုတော့တရားရုံးကစိုင်းငယ်ထောင်နဲ့ချမှတ်ခဲ့တာပါ။ဒီကနေ့ထောင်နဲ့3လပြည်ပြည်ခံရတဲ့ဝမ်ဟာ2014စက်တင်ဘာလကဟောင်ကောင်အစိုးရဌာနချုပ်ဝင်းကိုကျောင်းသားတွေဝင်ရောက်စီးနင်းပြီးလွတ်လပ်တဲ့ရွေးကောက်ပွဲကိုကျင်းပဖို့တောင်းဆိုရင်းစတင်တဲ့ထိလှုပ်ရှားမှုမှာဦးဆောင်လို့တူလည်းဖြစ်ပါတယ်။